နှစ်နိုင်ငံကြားမဟာဗျူဟာမြောက်ယုံကြည်မှုတည်ဆောက်ဖို့တရုတ်နိုင်ငံဘက်ကအဆင့်သင့်ရှိနေကြောင်းနဲ့ကဏ္ဍပေါင်းစုံမှလက်တွေ့ကျကျပူးပေါင်းဆောင်ရွက်ဖို့နဲ့မြန်မာစစ်ဖက်နဲ့အဆင့်မြင့်ဆက်ဆံရေးကိုလည်းဆက်လက်ထိန်းသိမ်းသွားမယ်လို့တရုတ်ဗဟိုစစ်ကော်မရှင်ဒုတိယဥက္ကဋ္ဌကျန်းယူရှာကဒီကနေ့ပြောကြားလိုက်ပါတယ်တရုတ်နိုင်ငံမြို့တော်ဘေကျင်းမှာကျင်းပနေတဲ့ဆယ်ချိန်မြောက်ရှန်ဆန်ဖော်ရန်လို့ခေါ်တဲ့နိုင်ငံတကာကာကွယ်ရေးညီလာခံကိုတက်ရောက်လာတဲ့စစ်ကောင်စီဒုတိယဝန်ကြီးချုပ်လည်းဖြစ်ကာကွယ်ရေးဝန်ကြီးလည်းဖြစ်တဲ့ဗိုလ်ချုပ်ကြီးတင်အောင်ဆန်းနဲ့တွေ့ဆုံချိန်မှာတရုတ်ဗဟိုစစ်ကော်မရှင်ဒုတိယဥက္ကဋ္ဌကပြောဆိုလိုက်တာပါတွေ့ဆုံစဉ်အတွင်းတရုတ်မြန်မာဆွေမျိုးပေါက်ဖော်ဆက်ဆံရေးဟာဘယ်တော့ကနေမှမတူခိုင်မာအားကောင်းလာကြောင်းလဲဒုဥက္ကဋ္ဌကျန်းကပြောပါတယ်မြန်မာနိုင်ငံရဲ့ငြိမ်းချမ်းရေးလုပ်ငန်းစဉ်ကိုတရုတ်ကထောက်ခံကြောင်းနဲ့နယ်စပ်လုံခြုံရေးအတွက်မြန်မာအနေနဲ့တရုတ်နိုင်ငံနဲ့အတူလက်တွဲဆောင်ရွက်ဖို့မျှော်လင့်ကြောင်းလဲကျန်းယူရှာကပြောခဲ့ပါတယ်မြန်မာဘက်ကတော့တရုတ်နိုင်ငံနဲ့စစ်ဖက်ပူးပေါင်းဆောင်ရွက်ဖို့နယ်စပ်တည်ငြိမ်ဖို့နဲ့ဗတ်ပေါင်းစုံကနေပူးပေါင်းဆောင်ရွက်သွားမယ်အကြောင်းဗိုလ်ချုပ်ကြီးတီအောင်ဆန်းကပြောတယ်လို့တရုတ်နိုင်ငံပိုင် CCTV သတင်းမှာဖော်ပြထားပါတယ်တရုတ်ဗဟိုစစ်ကော်မရှင်ဒုတိယဥက္ကဋ္ဌကျန်းယူရှာဟာမြန်မာအပြင်တီမောလက်စတေနဲ့ဘယ်လာရုစ်နိုင်ငံကကာကွယ်ရေးဝန်ကြီးတွေနဲ့လည်းတနင်္ဂနွေနေ့ကတိကျစီတွေ့ဆုံခဲ့ပါတယ်ရှင်